မင်္ဂလာပါခင်ဗျာဒီနေ့တရားဒီလိုက်စီစဉ်မှာတော့တခြားဘေးအင်္ဂါဒီအစိုးရအဖွဲ့အစည်းအပြောင်းလဲရေးနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ဒီ NLD ပါတီဦးဆောင်တဲ့အရသာအစိုးရတက်တန်းထက်ဝက်နေပါရှိလာတဲ့အချိန်မှာပဲတွေ့မြင်ခဲ့ရတဲ့ဒီအစိုးရအဖွဲ့တွေကအပြောင်းလဲတာဒီမိုကရေစီပြည်ပြောင်းလဲရေးတစ်ခုလုံးအတွက်ဘလောက်ထိတွန်းအားဖြစ်လာနိုင်မလဲလူနေရာကဘလို့အပြောင်းလဲရေးလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးပွဲပုံကိုတိကျတဲ့မြန်မာရေးအခက်အခဲတွေဖြစ်တဲ့ဦးအောင်သူငယ်ဦးစီရေသူတွေလည်းဒီလမ်းပေါ်မှာရရှိနေဖြစ်ပါရဲ့ဆိုတော့ဆွေးနွေးပွဲကိုစလိုက်ချင်ပါရဲ့ဆိုတော့အရင်ဆုံးတော့ဒီပြည်နယ်ဆွေးနွေးပွဲပုံကိုရဲ့ရုပ်ရည်သုံးသပ်ချက်ကိုကျွန်တော်ကြားချင်ပါရဲ့ဆိုတော့ဒီရက်ထဲမှာပဲဒီပြည်အောင်စုနဲ့တိုင်းဒေသကြီးအစိုးရတွေကဒီပုံကိုအပြောင်းလဲလုပ်တာတွေတွေ့ရပါတယ်ဆိုတော့အပြောင်းလဲလုပ်တဲ့အကြောင်းရင်းတွေကိုကျွန်တော်တိကျမတိနိုင်ပေမဲ့ရေဝီရပြောမယ်ဆိုရင်တော့အစိုးရဖွဲ့ထဲမှာပိုအားကောင်းမှုရည်ရွယ်လိုပဲဆိုရမှာပါဆိုတော့ဒီလိုလက်ရှိတွေ့ရမြင်ရတော့အပြောင်းလဲတချို့ကြည့်မယ်ဆိုရင်အစိုးရအတွက်ဘယ်လောက်ထိအကျိုးရှိနိုင်မလဲဥပမာသူရင်းအရင်ဆွေးနွေးပေးပါခင်ဗျာ
โอเคဟိုအခုကျွန်တော်တို့တွေ့ရတဲ့လောက်ကတော့ပြည်အောင်စုအဆင့်မှာဒီဝန်ကြီးအပြောင်းလဲဆိုလို့နည်းနည်းပဲတွေ့ရပါတယ်အများစုကျွန်တော်တို့အခုကျန်တဲ့ဟိုဝန်ကြီးချုပ်ဒီအပါဝင်ပေါ့နော်တချို့ပြည်ငယ်နဲ့တိုင်းဒေသကြီးတွေမှာတော့တချို့အပြောင်းလဲတွေတွေ့ရပါတယ်ဆိုတော့ဒါနဲ့လည်းကျွန်တော်တို့အခုမြင်ရတဲ့လောက်အနေထားကတော့ဟိုတစုံလုံးပေါ့နော်ဟိုပြည်လူတွေစိတ်လှုပ်ရှားဖို့ဖြစ်အောင်ဒီကျွန်တော်တို့ပြည်လူတွေအနေနဲ့တက်တက်ကြွကြွဒီစိတ်ဝင်စားလာအောင်ဆိုတော့အနေထားမျိုးတဲ့ဆိုင်ရင်သွေးတူးစမ်းတဲ့လူမျိုးကိုကျွန်တော်တို့ piece by piece ပေါ့ဗျာဆိုတော့ဒီလိုတစ်ပိုင်းချင်းတစ်ပိုင်းချင်းလုပ်နေတဲ့အနေထားမျိုးပဲတွေ့ရပါသေးတယ်ဆိုတော့ဒီအနေထားမှာတော့ဒီအစိုးရရဲ့ချောဆောင်မှုတို့တခြားအပြောင်းလဲကြီးကြီးမားမားရဲ့လို့ပြောဖို့ခက်ပါသေးတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစီသူရဲ့သဘောထားလဲဆွေးနွေးပြပါခင်ဗျာကိုအောင်သူငယ်ကအခုဒီအားတော့တိတ်ပြီးတော့တက်ရောက်မှုတိတ်နေတာမရှိနိုင်ဘူးဆိုတဲ့အမြင်ကိုပြောတော့ပါတယ်
ဟိုအများကြီးတော့မပြောင်းပါဘူးဘာလို့လဲဆိုတော့ဟိုဟိုမပြောင်းကြရလို့ဟာမျိုးမှာဆိုတော့တူဝင်ကြီးလဲလိုက်တယ်ဆိုတော့ဒါဟို expert တစ်ယောက်ခန့်လိုက်တဲ့သဘောပေါ့နော်ဟိုစွမ်းကျင်သူတစ်ယောက်ခန့်လိုက်တဲ့သဘောမျိုးကျန်တဲ့ဟာကတော့ဟိုစိတ်အများကြီးမပြောင်းဘူးလဲလိုက်တာကလည်းဟိုအဆက်အပြတ်ဆိုရင်လည်းဒါဟိုကြီးတဲ့ပုံကိုလဲတာသွားပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့ဟိုဟိုဒီနေ့တိုင်းဆိုရမှာလဲဟိုအများကြီးတော့လဲကျွန်တော်တော့စိတ်ချတော့မပြောင်းဘူးပေါ့နော်ဝင်ကျုပ်တစ်ယောက်လဲလိုက်တယ်ဆိုရင်လည်းဝင်ကျုပ်ကလည်းအခန့်ကလေးကဘုံကျွန်တော်အမြင်တော့အသက်များကြီးနေသလားပေါ့နော်ဆိုတော့ဟိုဒါတော့ဟိုကြောင်းသလားတော့မှဟိုဖြင်ရပါတယ်တကယ်တော့လည်းဟိုလူနေတဲ့နေရာလေးကြီးတချို့လေးကြီးခြေတာတော့ပဲဖြစ်နေပါတယ်ဟိုအဓိကကြတဲ့ကြောင်းလေးလို့တော့ပြောလို့မရသေးပါဘူးနောက်ဘယ်လောက်ဆက်လာမလဲတော့မသိဘူးပေါ့နော်အဲ့ဒါတော့ကြည့်ရမှာပေါ့ကျွန်တော
်ဟုတ်ကဲ့ဆိုတော့ကိုအောင်သူရင်းကိုပြန်မေးချင်ပါတယ်ဆိုတော့ကျွန်တော်ဒီလိုအခုစိုးရဖွဲ့ရတယ်မှာဒီအပြောင်းလဲဆိုရင်ဟုတ်ပါတယ်ဟိုပြောမယ်ဆိုရင်တော့ဟိုညီကမတ်တပြောင်းလို့ဖြစ်နေတယ်ဆိုတော့နောက်တတိအစိုးရရန်နေအားကောင်းမှုအုပ်ချုပ်ရေးအားကောင်းမှုပေါ့လေပြည်ပြောင်းလဲရေးကိုဥတီတဲ့အပြောင်းလဲတွေလုပ်မယ်ဆိုလို့ရှိရင်ဘယ်အပိုင်းနေမှာအမှဘယ်ခန္ဓာဘယ်ခန္ဓာတိကျပေါ့လေဘယ်ပုံကူမျိုးဆက်ဖြစ်ပြောင်းလဲဖြစ်နေလို့ယူဆလဲ
ဟိုတတော်ကကျွန်တော်တို့ဒီအမျိုးသားဒီစီမံကိန်းကော်မရှင်စီဝေးလုပ်တော့ဒေါက်တာဆန်းစုကြည်ကပြောတာရှိပါတယ်ဆိုတော့ဒီစစ်တော့ဒီပြည်ပေါင်းစုအဆင့်နဲ့ပြည်နယ်တိုင်းတွေရဲ့ဈာထဲမှာပူးပေါင်းဆောင်ရွက်ရေးအားနည်းတယ်ဆိုတော့ဟာမျိုးပြောတယ်ပေါ့နော်။ဒါအဲ့တော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီပူပေါင်းဆောင်ရွက်မှုကောင်းအောင်ဘယ်လိုလုပ်မလဲဆိုတော့ကိုစဉ်းစားချက်မျိုးတွေလိုပါတယ်။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဝန်ကြီးတွေဖွဲ့စည်းပုံအပြောင်းလဲလုပ်တဲ့အခါမှာလဲကျွန်တော်တို့ဘယ်လိုပြောင်းမလဲဆိုတော့ဟိုနေ့လာစားဆင်းမှုလည်းလိုပါတယ်။နောက်တစ်ခါ view ကလည်းလိုတယ်လို့ထင်ပါတယ်။အထူးသဖြင့်တော့ကျွန်တော်တို့ဒီ NLD အစိုးရစတက်လာတဲ့အစောင့်ရှိပါတယ်။ဒီအခါမှာကျတော့သူတို့ကဒီ technocratic government လို့ခေါ်တဲ့ကျွမ်းကျင်သူတွေနဲ့ရွယ်ဖွဲ့မဲ့အစိုးရမျိုးလုံးပါလားပေါ့နော်ဆိုတော့ဒါမှမဟုတ်လည်းပါတီကိုသစ္စာရှိတဲ့သူတွေနဲ့ယူရဖွဲ့မှာလားဒါမှမဟုတ်လည်းတောင်အာဖရိကမှာလို့ပေါ့နော် unity government ကျွန်တော်တို့တခြားနိုင်ငံရေးပါတီတွေကပေါင်းပြီးတော့ဒီညီညွတ်ရေးအတွက်ကြည့်ပြီးတော့ဟိုရင်သာစီရေးအတွက်ဖွဲ့တဲ့အစိုးရမျိုးဖြစ်မှာလားပေါ့နော်ဆိုတော့အဲ့တော့အဲ့လိုမျိုးဘယ်လိုပြောင်းမလဲဆိုတဲ့ဒီဟာကိုသိချစဉ်းစားမိမှသာပဲကျွန်တော်ထင်တယ်လှုပ်ဆောင်တင်တယ်လို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစီသူရဲ့သဘောထားကိုခင်ဗျာကျွန်တော်ဒီတစ်စုံလုံးကြောင်းနိုင်မှုဆိုလို့ရှိရင်ဘလို့ပိုင်းနေဘလို့ပုံကိုကြောင်းမှုဟိုဘလို့ချင်းနှမျိုးတွေလိုရမလဲ
ဟုတ်ကဲ့ပထမဆုံးကရောဂါရှာမှာပေါ့ဗျာဟိုဒီ NLD ထားခဲ့တဲ့ဒီဒီမန်းချက်တွေနောက်ပြီးတဲ့အခါကျတော့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်စီးပွားရေးနိုင်ငံရေးငြိမ်းချမ်းရေးပေါ့အဲ့လိုမျိုးတွေတက်ဖို့အတွက်ဒီမန်းချက်တွေကိုဒီဆိုရရန်တွေရပေါ့နော်ထိပ်ပိုင်းကသွားဆောင်နိုင်လားပေါ့ဒီဆိုရအဖွဲ့ကအဲ့ဒါတော့ဒီချာတော့အခြေချက်ဖို့လိုရယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကဲမပြတ်နိုင်ဘူးဆိုရင်တော့ဒါကတော့လဲတဲ့နယ်လူတွေကတော့ဖြတ်လာလိမ့်မယ်နောက်တစ်ခုကတော့ဘာတော့ကျွန်တော်တို့ဒေသတော့တွေ့ရလဲဆိုတော့ဆွေရဌာနဦးဌာနတွေကပေါင်းလိုက်တာဖြစ်ပေမဲ့တကယ်တမ်းကျတော့ကျွန်တော်လက်ပေါင်းသွားတာဖြစ်ပြီးတော့ဆိုတော့စီးကြားစီဖြစ်နေတာတွေလည်းတွေ့ရတယ်ပေါ့နော်အဲ့ဒါကြတော့ တကယ်တော့မလဲနိုင်ဘူးပေါ့နော်နောက်တစ်ခါကျတော့လေဝန်ကြီးတွေကတချို့သူဆိုင်ရဆိုင်ရဌာနကိုပဲအခုကြောက်နေတယ်လို့ဖြစ်နေတယ်ပေါ့နော်တချို့ဝန်ကြီးဌာန၃ခုလောက်ပေါင်းလိုက်တယ်ဝန်ကြီးဌာနအကြီးတွေမှာဆိုရင်အဲ့ဒါကျတော့တချို့ဌာနတွေကလွတ်နေတယ်လို့လည်းကြားရတယ်ပေါ့ဆိုတော့ဟိုအဲ့ဒီနှစ်ချက်ကိုတော့ပြေချာလေးပြင်ပြနေချင်ပါတယ်နံပါတ်၁ချက်ကရောပြောင်းလို့ရတယ်ကိုယ်ယူမှတ်ချက်တွေပြင်ရောက်မယ်အစိုးရအဖွဲ့ဆိုဘာလို့လိုအပ်လဲပေါ့နော်နောက်တစ်ခုကတော့ဒီဝန်ကြီးဌာနတွေပေါင်းလိုက်တဲ့ဟာကတကယ်ရောပေါင်းသွားပြီဒါပေါင်းအောင်ဘယ်လိုလုပ်လဲပေါ့နော်အဲ့ဒီချက်တော့အဓိကထားပြီးတော့ပြင်ပြနေချင်ပါတယ်ခင်ဗျဟုတ
်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေတိုင်းပေါ်မှာရောက်နေပါတယ်ခင်ဗျာဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒီ ERI တန်းရဲ့ဒီအပြောင်းလဲဖြစ်သွားတဲ့ ERI တန်းဇလုံးမျိုးပါပဲကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ဟုတ်ကဲ့ခင်ဗျာရှိရပြင်ရချင်းနေပြောသွားတာလည်းတော်ပြည့်စုံပါတယ်ကျွန်တော်ဘုံညာလေးတော်လေးတောင်းတရရင်တော့ဗျာကျွန်တော် ERI တန်းဝင်ကြီးတုပ်တွေကြောင်းသွားတယ်ကြောင်းပါပြီမယ်လေကြောင်းရတဲ့ဟိုအကြောင်းရင်းတော့တောင်းတလိုက်လို့ချင်းကျွန်တော်တို့ကြောင်းလာတဲ့ဝင်ကြီးတုပ်တွေကသိခါရှိကြီးနဲ့ကြောင်းသွားတဲ့ဝင်ကြီးတုပ်တွေပါတကယ်ပြောရတော့လုံးဝမကြည့်ရနဲ့အလုံးကြီးမှုကျေသူလူတွေရဲ့အကျိုးနဲ့သူကသိခါရှိစွာနဲ့ဝင်ကြီးတုပ်တွေကအကြောင်းလဲလောက်တာအတွက်အများကိုကျွန်တော်တို့ဘယ်လိုကောင်းမလဲအများကိုကျွန်တော်တို့ဝင်တာပြီးတော့လေးလာတဲ့ပုံပုံကြီးပါခင်ဗျအဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်အကြောင်းလဲတွေနဲ့ပတ်သက်လို့ကတော့ဟုတ်ကဲ့ခေါင်းဆောင်ပြီပါအားလုံးလေးစားပြီးကြပါခင်ဗျ
ဟုတ်ကဲ့ကိုတန်မိုးကြီးကျေးဇူးပါကျွန်တော်နောက်တစ်ခုလည်းလှည့်ပေးချင်ပါတယ
်
သူကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒီအပြောင်းလဲရတော့နော်ညံ့ပေါင်းများစွာတို့လောက်ခဲ့တဲ့ဖြစ်စဉ်ကိုကျွန်တော်ကြည့်ရမယ်ဆိုရင်တော့ဒီအစိုးရအဖွဲ့အစည်းအားတို့ဘယ်တော့ပဲပြောင်းပြောင်းလို့ဒီမူကမပြောင်းဆုံးတော့သူတို့လောက်ဆောင်ကြရတော့ဘယ်သူမှတော်လာမယ်လို့ကျွန်တော်မမြင်ဘူးဗျ။ဘာဖြစ်လဲဆိုရင်တော့ဘုရုံမူကြီးမြောက်လိုက်ပြောခဲ့တာကတော့တိုင်းသားပြည်သူတွေကိုနော်ကျွန်တော်တို့ကောင်းအောင်လုပ်စီခြင်းနဲ့ကောင်းအောင်ပြုစီခြင်းဖြစ်နေတယ်နော်။တိုင်းသားပြည်သူကပါမှကျွန်တော်မိမစီကကောင်းမယ်လို့ပြောတယ်။ဒါပေမဲ့သူလုပ်နေတာကတော့နော်ကျွန်တော်တိုင်းသားပြည်သူကစိုက်ပြီးတော့တိုက်ခိုက်နေတာအဲ့ဒါတွေကိုသူလှုပ်ဆောင်တာပဲကျွန်တော်သိမြင်ရပါတယ်။ဒါကြောင့်မို့မြန်မာပြည်ကောင်းလာမယ်ဆိုရင်ကျွန်တော်တိုင်းသားတွေတာမှာစစ်တပ်အစိုးရစစ်တပ်တွေရုတ်တရက်ကိုလိုတယ်ဗ
ျဟုတ်ကဲ့ကိုတီးလည်းမှုဆိုလို့ရင်တော့ဟိုလူကြီးကြောင်းဝင်မယ်လဲမူနဲ့စနစ်မပြောင်းရင်စိတ်ပြီးမထူးဆိုတဲ့သဘောမျိုးပြောသွားတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ကျွန်တော်နောက်တစ်ခုလည်းလှည့်ပေးချင်ပါတယ်ကျွန်တော်တို့ကိုစလိုက်ပွင့်ကုန်းဖြစ်ပါတယ်ကိုစလိုက်ပွင့်ကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့အခုကြောင်းလေးလေးဆိုကြောင်းလေးလေးဥစ္စာအနည်းချင်းတော့ပါကျွန်တော်အားမရသေးဘူးဘာလို့လဲဆိုတော့ဒီချက်ပူတော့ကြောင်းလေးဖို့လိုတယ်မင်းညာမှာဘသူဒီကိုလေးရမလဲဆိုရင်တော့ပထမဦးဆုံးဒီထောင်စုဆိုးရမှာရောပြည်နယ်ဆိုးရမှာရောဝန်ကြီးတွေပေါ့အစင်ပြတ်ဆက်ဆက်မှုနဲ့နာမည်ထွက်နေတဲ့သူတွေကိုမမျိုးဆံမလို့အကုန်လုံးနားခိုင်းပြီးတော့သူတို့မလုတ်ရေးမကန်ရေးတဲ့သူတွေကိုလည်းနားခိုင်းရအခုပြဿနာကမကျွမ်းကျင်လို့လည်းမဟုတ်ဘူးကျွမ်းကျင်လို့လည်းမဟုတ်ဘူးသူတို့အစီရတဲ့နဲ့မလုတ်ရေးမကန်ရေးတဲ့ဝန်ကြီးတွေတယ်လီဖုန်းကြီးဖြစ်တယ်အဲ့တော့ဝန်ကြီးဆိုတာဝန်ထမ်းမဟုတ်ဘူးနိုင်ငံကြီးဖုတ်ချတဲ့တွေနိုင်ငံကြီးတမရီကိုပို့ပြီးတော့တောင်းတာအဲ့ဝန်ကြီးတယောက်ကဟိုနေတယ်မှာကျွမ်းကျင်ဆက်တော့မလို့ပါဦးတကယ်တမ်းကျတော့ကောင်းဆောင်မရှိချင်းစီဖို့ပဲလိုတယ်အဲ့တော့သူပညာရှင်တွေကသူခေါ်လို့ရတယ်လုပ်ငန်းကျွမ်းကျင်မှုကခဏလေးနေရမှာပါဆိုတော့အဓိကကျတော့လုပ်ငန်းကျွမ်းကျင်မှုအဓိကမဟုတ်ဘူးသူကမလုပ်ရမကြိုက်ရတာအဲ့တော့ကောင်းဆောင်မရှိချင်းမရှိတဲ့သူရောခန့်နေတဲ့ခါကျတော့ဘယ်ဟိုနိုင်ငံကြီးရန်ရစီရတဲ့ဒီလေးပတ်လို့ရမှာပဲဆိုတော့နောက်တစ်ခုပြောချင်တဲ့ဥစ္စာကတော့ပြည်ထောင်စုဆိုးရမှာဒူဝင်ကြီးအများကြီးခန့်ဖို့လိုတယ်ဥပမာ၄၀ဝင်ကြီးဆိုတော့ဒီဟိုဌာန၃ခုပေါင်းတဲ့ဥစ္စာကဝင်ကြီးတယောက်ရဲ့ထားဒူဝင်ကြီးညောက်ထားပေးရမယ်အဲ့ဒါကဝင်ဒူဝင်ကြီးဝင်ကြီးကြီးစီမဝင်ထားနေတော့ရမှာပေါ့ဒီတိုင်းဆိုရင်တော့ဒုံကြီးရဒုံကြီးလည်းဖြစ်နေမယ်ဆိုတော့ဒါအတွေ့အကြုံဆိုတော့ဝင်ထားကနေလာတဲ့အစည်းအဝေးတွေကိုတော့ကျွန်တော်မယုံလို့ဘာလို့လဲဆိုတော့သူကအတွေ့အကြုံကြီးကလိန်ရတဲ့အတွေ့အကြုံကြီးပဲများတယ်ဆရာ
ဟုတ်ကဲ့ကိုဆိုစလိုက်ပွေကုန်ကျေးဇူးပါဆိုတော့ဒီကိုစလိုက်ပွေကုန်ပြောတဲ့အထက်မှာလည်းဒီလိုဝင်းကြီးဌာနတိုးချဲ့တာပြင်ဆင်တာစသဖြင့်ဒီလိုပြည့်နေပိုင်းဆိုတော့ဟိုဆိုလိုတာတော့ဒီဖွဲ့စည်းပုံနဲ့ဒီစနစ်ပိုင်းမျိုးကိုနည်းနည်းထောက်ပြရရှိဆက်စပ်ကိုတီးလည်မှုကလည်းဒီကိစ္စကိုထောက်ပြပါရဆိုတော့ကျွန်တော်ကိုအောင်သူရဲ့ကိုပြန်မေးချင်ပါတယ်ဆိုတော့ပြည့်နေကြောင်းလေးလုပ်တဲ့နေရာမှာဒါဆိုတော့လိုအပ်ချက်တွေကပြောမယ်ဆိုလို့ချင်းဒီလူပိုင်းကြောင်းလေးကနေဒီမူနဲ့စနစ်နဲ့ကြောင်းလေးကမှဘယ်ပိုင်းကလက်တော်ချီမှာပို့ပြီးအခရာကြမယ်လို့ယူဆတယ
်ဟုတ်ကဲ့ဟုတ်NLD အနေနဲ့တော့ပေါ့နော်သူတို့တက်လာတဲ့အခါကြစ်လစ်ပြီးတော့ကျွန်တော်တို့ထိရောက်တဲ့အစိုးရဖြစ်အောင်လုပ်မယ်လို့လည်းပြောပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီ အစိုးရဝန်ကြီးတွေကိုလျှော့ချမယ်ဝန်ကြီးဌာနတွေပေါင်းမယ်ချွေချမယ်ဆိုတဲ့အငွေမျိုးပြောတယ်ပေါ့နော်ဆိုတော့အဲ့တော့ဒီလိုအခုနှစ်နှစ်လောက်ရှိလာတဲ့အချိန်မှာကျွန်တော်ရှင်းတဲ့ဟိုဒီလိုစဉ်းစားခဲ့တဲ့ view ဟာကိုပြန်သုံးသပ်သင့်ပြီလို့ကျွန်တော်ထင်ပါတယ်ဆိုတော့အထူးသဖြင့်တော့ဟိုပတ်ဆံချွေချဖို့ကအဓိကကြသလားရက်လက်ပေါ်ဖို့ကအဓိကကြသလားပေါ့နော်ဆိုတော့အဲ့တော့ကျွန်တော်မြင်လာကရက်လက်ကအရေးကြီးပါတယ်ဒီရက်လက်ပေါ်ဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်နဲ့အတူဟိုလုပ်ကြည့်မယ်လို့ထင်ပါတယ်ဆိုတော့ရက်လက်မထွက်ဘူးဆိုရင်နောက်လာမယ့်ရွေးကောက်ပွဲမှာအထက်ပြုမှုရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစီသူရဲ့သဘောထားကိုခင်ဗျာဘယ်လိုယူဆလဲကျွန်တော်တို့ဒီလူနဲ့မူစနစ်ဘယ်ဟာကိုဦးစားပေးကြောင်းတင်တယ်လို့ယူဆလဲ
တော့မူကတော့သူ့ရဲ့အကြောင်းနဲ့ပေါ့နော်အဲ့တော့ကျွန်တော်တို့မြန်မြန်လုပ်နိုင်တယ်ဆိုရင်တော့အခုအစိုးရဖွဲ့ထဲမှာလည်းတချို့ဝန်ကြီးတွေကတော့ဗာပြောပြောလုပ်နိုင်ကြနိုင်တယ်ဒါဒီနေ့တိုင်းမှာဆိုလဲချုပ်ဝင်ရုပ်တွေဆိုရင်လုပ်နိုင်ကြနိုင်တော့ရွေးရတွေ့ရအဲ့တော့ဒီစနစ်ဒီအစိုးရအောက်မှာပဲတူတူဘာလို့တချို့ကရွေးနေလဲပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့လူသွားမြင်တယ်အဲ့တော့ဒီလိုမှတော့မြန်မြန်ရလက်ပေါ်တယ်တော့လူကောင်းကောင်းနဲ့ဒါလုပ်နိုင်ကြနိုင်တဲ့လူပေါ့နော်အပြောကြည့်လည်းမဟုတ်ဘူးချက်မယ်ပြင်ဒါစွန့်စားရရတယ်ပေါ့နော်ဟိုမအောင်မြင်လဲငါထွက်မယ်အောင်မြင်တော့သူနာမည်တက်မယ်ပေါ့အဲ့ဒါကြောင့်သူဒီကျမလူတွေကြာဒါသူတို့ဟိုပညာရှင်အနေနဲ့ဝိုင်းရလိုက်တယ်ဆိုရင်ဘာပြောဒီလုံနိုင်ကြနိုင်တဲ့လူကဒီသူ့ကြီးနေတဲ့တိုင်းပဲဖြစ်ဖြစ်ပေါ့နော်သက်တမ်းဝန်ကြီးဌာနပဲဖြစ်ဖြစ်ဒါကတော့သွန်းနိုင်ပါဘူးအဲ့တော့ကျွန်တော်မြင်ရတော့ရင်းရှည်ကတော့ဒါသွားရမှာပဲဒါမူတွေကြောင်းရမယ်သွားရမယ်ဒါပေမဲ့ရင်းရှည်ဒီတစ်နှစ်နှစ်နဲ့အတွင်းမှာရလတ်ပေါ်ရှင်သူတင်တော့2018အတွင်းမှာရလတ်ပေါ်ရှင်ရောဒါသူတို့တော့ဒါအဓိကထားပြီးတော့ဒါလုံရဲကန်ရဲလူလုံနိုင်ကြနိုင်တဲ့လူတွေဒါဖြေးချမကြောက်မရွံ့မယ်နဲ့ကြည့်လိုက်ဖို့လိုတယ်ပေါ့နော်ဒါစွန့်တာတချို့ကျွန်တော်တို့ကတော့ဒါလောင်းရတာပဲတချို့ကိစ္စတွေကတော့ဒီပြတ်ချက်ပြီးတော့
ဆိုတော့ကိုယ်စီရသူ
လောင်းနေလောင်းရတာပဲ
ဟုတ်ကဲ့အစိုးရဒီရန်ရအပိုင်းမှာရောဒီဆောဆောဒီမှာထောက်ပြကြတယ်လို့ပေါ့လေဒီဝင်းတန်းတိုင်းပြင်းတင်လာပြင်းတိုးချက်တင်လာတိုးချက်စပြင်းပေါ့လေဟိုဘိုးအစိုးရမှာပဲဖြည်းဖြည်းဟိုတိုင်းနဲ့ပြည်နယ်တွေမှာလည်းဖြည်းဖြည်းလုပ်တင်နေဆိုတဲ့အမြင်တွေအပေါ်မှာရောဘယ်လိုယူဆလဲ
အဲ့လေလုံးကြီးကတော့ဒီခုနကပြောရည်ဒီကျွန်တော်ပေါင်းထားတဲ့ဝန်ကြီးဌာနတွေကတချို့ဟာတွေကတော့ဒါပြန်ခွဲရင်လည်းခွဲပေါ့ဗျာအဲ့ဒါတစ်ချက်ရှိပါတယ်နောက်တစ်ချက်ကတော့ခွဲနိုင်လို့ဆိုလဲဒုဝန်ကြီးများများခံပါဒုဝန်ကြီးခံမှုဆိုတာကျွန်တော်ကဒီဟိုအပြင်ကနေပြီးတော့မှဒီပညာရှင်တို့ဒီကြွေးကျင်တဲ့လူတို့ဒါတွေကိုရည်ချင်းပြည့်တဲ့လူတွေဆိုတကယ်ခေါ်သွင်းလို့ရဖို့ကျွန်တော်အနေနဲ့ပြောတာပါနောက်ပြီးတဲ့ခါကျတော့ဟိုအများကြီးလည်းလုံးကြမလို့တချို့နေရာတွေမှာဆိုကြီးမင်းနဲ့ဆွေ3-4ခုလောက်ရှိတယ်ပေါ့နော်ဒါနာမည်တော့မပြောချင်ပါဘူးအဲ့တော့၃ခုလောက်ကိုကောက်လဲလိုက်တယ်ဒါကတော့သွားနိုင်တဲ့ဒေသလည်းရှိတယ်ဗျာပြီးတော့အသက်အလေထားပေါ့နော်ဆိုတော့ဟိုဝကြီးလိုဟာမျိုးကျွန်တော်တို့က80ကျော်ခန့်မယ်ဆိုရင်ဒါဒီဝကြီးလိုဟာမျိုးဆိုရင်90လောက်ခန့်လိုက်ရပါတယ်ဆိုတော့တယောက်နဲ့တယောက်ကစက်ကြီးတဲ့လူကြတော့လဲသူ့တွေ့ကြုံနဲ့ထိန်းသွားမယ်ပြီးလည်းကြ90လောက်ကြတော့လဲအားကောင်းတာပေါ့ဗျာဆိုတော့အဲ့လိုဒီသူရွေးဖို့တော့လိုတယ်ဗျာအခုကတော့ဆွေးရောက်ဖို့ကြီးလာတယ်ကျွန်တော်လူကြီးပိုင်းများတော့လေဟို27ရာစုအပြောင်းလဲများတဲ့အချိန်နဲ့လိုက်တယ်ဘောရေချက်တဲ့သဘောတော့တွေ့နေတာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲတော့ကိုပေါင်းဆွေးနွေးကိုဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းအလှည့်ပေးချင်ပါတယ်ကိုတင်ထေးဝင်းဖြစ်ပါတယ်ပြည်မျိုးပါပါကိုတင်ထေးဝင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲကျွန်တော်ဒီဆိုးအစတည်းကကျွန်တော်ပြောပြီးသားပါဝင်းကြီးတွေဘယ်လိုရှိလဲဆိုတော့ဝင်းကြီးတွေကအဲ့ဒီစတဲ့ခါကျမှအတန်းခံကာလလို့ကျွန်တော်ပြောတယ်လေအဲ့တော့နောက်ဝင်းကြီးတို့မိခဲ့ခါကြောက်တယ်တခါမိတော့လည်းဝေးဝေးကိုကျွန်တော်တခါပြောခဲ့ဘူးတယ်ကြာဝင်းကြီးတို့ကကြောက်နေတယ်ဘာပဲဖြစ်ဖြစ်အရင်ဆိုအစစ်တုံးကလိုပဲကြာအောက်ခြေမှာရှိနေတဲ့ညမှုညချုပ်အစားရှိနေတာဖြစ်ပေါ့သူတို့ရဲ့အလိန်ခံနေရတဲ့ဝင်းကြီးကတော်တော်များများတွေ့နေရတယ်ကျွန်တော်တွေ့ရတာလေအဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်ကဝင်းကြီးကအပြောင်းလဲဆုံးအောင်ပါပဲလုံးမပဲဖြစ်မှာမလုံးလို့လည်းမရဘူးဆိုတော့အဲ့လိန်ကိုလိန်နဲ့တိအတိအကျနဲ့အလိန်ခံနေရတယ်တော့ဆိုတော့ကစီချေချာနဲ့ကျွန်တော်ဂါဂနန္ဒာနဲ့သစ္စာကအဖို့တဖို့အနေနဲ့လိုက်ပြီးတော့မှကြည့်ကြည့်တော့အရေးယူမှာဝင်းကြီးဒီဝင်းလေးဒီသူ့ဝင်းကြီးဒီညမှုညချုပ်ဒီဘသူမျက်နှာမှာမကြည့်ပဲနဲ့ကျွန်တော်တို့တကယ်တိကျတော့အရင်ယူပြီးတော့မှအပြောင်းလဲလုပ်ရင်တော့သတိကတင်ချတဲ့အပြောင်းလဲမှုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ
်လေ။ဟုတ်ကဲ့ကိုရင်ထင်းဝင်းကျေးဇူးပါခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်ကနေပြီးတော့ဟိုမက်ဆေ့ချ်တွေမှတ်ချက်တွေပို့ထားတာတချို့လည်းရှိပါတယ်။ရှားပေါင်ကိုဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါကိုကိုဆိုသူရေးထားတာကတော့ဌာနဆိုင်ရာတွေကိုချက်ချက်မမမကင်နေတော့ဝန်ကြီးချုပ်တွေဟာအလကားပါပဲ။ပေးကင်းရတာတောင်းတာအခုလည်းရှိနေတာပါပဲ။ပို့ဆိုးတဲ့အကြောင်းပြောရမယ်ဌာနဆိုင်ရာတာဝန်ရှိသူတွေကိုစောင့်ကြည့်အရေးယူသင့်တယ်တိုင်မဆိုတာထက်စုံစမ်းထောက်လွှမ်းရမှာဝန်ကြီးဝန်ကြီးချုပ်ခီးစဉ်မှာလိုက်ပါကုန်ကြစိတ်ရှင်းပေးနေတဲ့ဌာနတွေကိုသူတို့အရေးယူရမှာအားနာနေကြတယ်ဆိုပြီးရေးထားပါတယ်နောက်တော့ရှင်ထွန်းထွန်းဆိုသူကအယက်သားအစိုးရကဆိုတယ်ငွေပေးမှရတယ်ဘယ်တော့သွားပေးနေရတယ်တရားဥပဒေပေါ်မှာလည်းပြည်သူကိုမျက်နှာကြည့်ကြပါအောင်ဒီမိုကရေစီပေါ်မှာလည်းဆိုပြီးရေးပါတယ် နတော်ရရှင်လျောင်းလင်းဆိုသူက NLD ကအုပ်ချုပ်နေတယ်လို့ပြောနေကြတာအမှန်ဆိုစစ်ဆိုရလက်ထက်နဲ့အတူတူပါပဲလက်အောက်တွေမှာလပ်ပေးတာတွေလည်းရှိနေသေးပါအလုပ်တစ်ခုခုရှောက်ချင်ရင်လည်းအရင်အချင်းကိုမကြည့်ပဲငွေပူတာကြည့်နေကြတော့မှာပဲဒါရီဘာလို့ဖြစ်နေကြတာတော့သိပြရစီဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ဒီ Facebook ကစာရေးထဲမှာသူကြည့်မယ်ဆိုရင်တော့ဒီမျိုးလူကရင်ဆိုင်နေရတဲ့အချင်းချင်းခြားဆမှုတက်တနာလိုမျိုးဒီအစိုးရရန်တရားရဲ့အားနည်းချက်တွေကိုရင်ဖွင့်ထားတာတွေ့ရပါတယ်ဆိုတော့သူတို့စိတ်ထဲမှာဒီအစိုးရပြောင်းနေတာဆိုရင်ဘာမှမထူးဘူးလို့ခံစားနေရပုံရပါတယ်ဟိုဆိုလိုတာတော့အခုဒီအစိုးရဘိုင်းမှာအုပ်ချုပ်မှုဘိုင်းမှာအပြောင်းလဲလောက်တာနေမကဘဲနဲ့အဲ့ဒီအစိုးရတက်လာရတဲ့ဒီနည်းနည်းလောက်အတွင်းမှာသူတို့အနေနဲ့ဒီဘာမှတိတ်မထူးဘူးဆိုတဲ့ခံစားချက်မျိုးကိုဟိုပြောနေတယ်လို့ယူဆပါတယ်ဆိုတော့ဒီလိုအခြေအနေမျိုးပြောင်းလဲဖို့ဒီအစိုးရရန်တရားအားကောင်းဖို့ကိုဝန်ထမ်းရင်းနေရာမှာဒီစွန့်ရည်မြင့်လာလို့ဆိုရင်ရောအုတ်ချုပ်ဒီပိုင်းကနေဘာတွေပြုတ်ရင်ကြောင်းလဲကိုလုံလဲကိုအောင်သူကြီး။
ဟုတ်ဝန်ထမ်းအပိုင်းဆိုတာကကျွန်တော်တို့ဘယူရိုကရေစီလို့ခေါ်တာပေါ့နော်။ဆိုတော့အဲ့တော့အဲ့ဘယူရိုကရေစီအပိုင်းကိုပြုတ်ရင်ကြောင်းလဲလို့ဆိုလို့ရှိရင်ဒါဟိုကျွန်တော်တို့ဟိုစည်းကမ်းလုပ်နိုင်တဲ့တခြားဘေးပြူပါတွေလိုပါတယ်။ဝန်ထမ်းတွေအတွက်လက်လုံးလိုတယ်တစ်ဖက်မှာလည်းချုပ်ပြီးကံဘေးစနစ်တွေလိုပါတယ်။ဆိုတော့တစ်ဖက်ကကျွန်တော်ခုနကျွန်တော်တို့ဒီဝန်ကြီးအပိုင်းဒူးဝန်ကြီးအပိုင်းကြတော့ကျွန်တော်တို့ဟိုနိုင်ငံရေးပိုဇီရှင်ပေါ့နော်နိုင်ငံရေးကတာဝန်ပေးတဲ့ဟာကြတော့သူတို့ကကြတော့ကျွန်တော်တို့ရဲ့မူဝါဒကိစ္စတွေမဟာဗျူဟာတွေကျွန်တော်တို့ဦးစားပေးလုပ်ငန်းရွေးချယ်တာတွေဆိုတော့အဲ့ဒါမျိုးနဲ့ပူဆိုင်ပါတယ်သူတို့ကအောက်ခြေကခုနဝန်ထမ်းတွေကိုသွားပြီးတော့ဟိုဖြုတ်တာတို့လောက်တာတို့ဒီလိုဟာမျိုးလုပ်လို့တော့မရပါဘူးဆိုတော့အဲ့တော့အဲ့နှစ်ခုလုံးအတွက်ကတော့ကျွန်တော်မြင်တာစီးကြဗျူဟာတွေလိုလို့ရှင်းပါတယ်
โอเคကိုစီသူရဲ့သဘောထားခင်ဗျကျွန်တော်ဒီအစိုးရရဲ့ရန်ရဲဆွတ်ဆွတ်လက်လက်ဖြစ်ဖို့ဒီလူတွေအနေနဲ့ဒီအစိုးရပြောင်းသွားရဲ့ဆိုမှတကယ်ပြောင်းသွားပါလားဆိုတာကိုသူတို့ဟိုလက်တွေ့ကြကြသိနိုင်ခံစားနိုင်မယ့်အခြေအနေမျိုးဖြစ်ဖို့ဆိုရင်ဘယ်လိုပြောင်းလဲလို့မလဲ
အဲဒီကြတော့ဟိုတေချာဟိုခုနပြောလို့ပေါ့နော်ယောဂရှာမှာပေါ့အဲ့တော့ကျွန်တော်တို့ကဒီပါတီရလဲခုကဆိုရဘက်မှာလွှမ်းမိုးတဲ့အနေအထားရှိနေတော့ပါတီအနေနဲ့ဒါလိလာဆန်ဆစ်ချက်တစ်ခုထုတ်ပြီးတဲ့အခါကျတော့ဆိုရအနေနဲ့သူ့အဆူကြီးတဲ့ဆန်ဆစ်ချက်တစ်ခုထုတ်ပြီးတဲ့အခါကျရင်အဲ့နှစ်ခုတိုက်ဆိုင်ကျွန်တော်တို့စစ်ဆေးကြည့်ပေါ့နော်ဒါတော့ဟိုလက်တွေ့ဖြစ်နေတဲ့အခြေအနေရပြောတာပဲအဲ့ဒါမျိုးမမျှတမ်းသက်သာစစ်ဆေးကြည့်တော့ကျွန်တော်ဘယ်နေရာမှာအားနေနေလဲဘယ်နေရာမှာလွတ်နေလဲပေါ့အဲ့ဒါတွေကျွန်တော်ပေါ်လာလိမ့်မယ်တကယ်တမ်းတော့အများကြီးမခက်ဘူးနိုင်ငံတကာမှာလည်းအဲ့လိုမျိုးလေးလာဆန်ဆစ်တဲ့ဒါ performance audit တွေကျွန်တော်တို့ရှိတယ်ပေါ့နော် system တွေရှိတဲ့အခါကျတော့အဲ့လိုမျိုးနဲ့စစ်လိုက်ရင်တော့ဒါထွက်လာမှာပဲထွက်လာရင်တော့အဲ့အိုင်မဲလိုက်ပေါ့ဗျာဒါမှမဟုတ်မဟာဗျူဟာမှားနေလားပေါ့မဟာဗျူဟာမှားနေရင်တော့မဟာဗျူဟာပြန်ပြင်ပေါ့ကျွန်တော်စိတ်ထင်တော့ဒီဟိုပါဒီအဓိကလူပါပဲအဲလူတွေလဲတဲ့လောက်၃လောက်လောက်လဲရင်ကိုဒါအများကြီးကြောင်းတော့မယ်ဟုတ်ကျွန်တော်အဲ့ဒါတော့ယုံကြည်ပါတော့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီစနေဘက်တော့ကိုဆက်သွက်ထားရင်တော့တပုတ်ကတူလည်းရှိနေပါတယ်ပခုတ်ကူမျိုးကကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီကဘယ်အနေနဲ့တိုင်းယူတဲ့အရောက်ရံကြီးတွေအောင်ပုံပေါ်တိုက်ဆိုင်ရေးအချင်းချင်းတိုင်းတော်ကြလို့ပါတီအစီအစဉ်လို့ပြည့်စက်တာလို့အချုပ်ခံရလို့ရှိပါရဲ့
ဟုတ်ကဲ
့တော်ပါဘာလို့ဒီတိုင်းလို့ပြည့်စက်တာပြည့်စက်ရကြပြီသင်တို့သင်မကနဲ့လို့ပြည့်စက်တာပါတီဒီပါတီရဲ့နေရာလူဝဲနေရာပါဝါပြန်ဝဲနေရာဒီကကနေရှိပါရဲ့ဒီလိုဒီအတော့လက်ရှိလို့ဆိုရင်တော့ဟောဒီအစိုးရနဲ့ဒီလေအစိုးရနဲ့ဒီအစိုးရရဲ့ဒီသိတဲ့ကောဒီလိုမျိုးအနေနဲ့ဒီလိုအစားပြုမှာဒီလိုမျိုးဆန္ဒနဲ့အညီတိုင်းပြည်ရဲ့အစိုးရအညီစားရအောင်ရှိပါလားခင်ဗျာ
ဟုတ်ကဲ့ကိုကမောင်လေးကျေးဇူးပါခင်ဗျာဆွေးနွေးတာဆိုတော့ကျွန်တော်တို့ဒီ email တွေ facebook တွေကနေပို့ထားတဲ့စာတွေလည်းရှိနေပါသေးတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီ facebook ပေါ်မှာမှတ်ချက်တချို့နဲ့ရှားပေါက်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါပေါ်ကကြော်ကြီးဆိုတဲ့သူရေးထားတာကတော့ပါတီအစိုးရထဲမှာပုတ်တင်လို့ခေါင်းနှိပ်တက်ပြီးလို့တလို့အယောင်ပြောင်းတက်သူတွေမွေလို့အပေါ်ရေခွန်လဲကြီးကန်းလို့ဝိုင်းအာရင်အစာချောင်းနေသူတွေတိုးရီကြုံဝန်ပလွေတွေနဲ့သာနှစ်ပါးသွားဆက်ဆက်နေရတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးပါတယ်နောက်တော်ရရှင်ကြီးမောင်ဝင်းဆိုသူကတော့ဝန်ကြီးတွေဝန်ကြီးချုပ်တွေပြောင်းလဲတဲ့ဒီမိုကရေစီအပြောင်းအလဲဖြစ်နိုင်တာ2008ဖွဲ့စည်းပုံပြောင်းမှသာဖြစ်ပါမည်မိသားကိုနောက်ဆက်တွဲတွေဘလောက်ကောင်းကောင်းဆက်ကောင်းနဲ့တူတဲ့ဖွဲ့စည်းပုံကောင်းမှာပါယခုကအစိုးရနဲ့အုပ်ချုပ်နေတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်ဒီအမေရိကန်ပြည်အစိုးရမောင်တက်တနာပီဇာပါမဆုံမဖတ်ပြပေးပါဦးခင်ဗျ
ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အဓိကတောင်းအားကတော့ပြည်သူတွေပါပဲ ပြည်သူတွေဖြစ်စေခြင်းတဲ့ပုံစံမျိုးဖြစ်လာအောင်မစွမ်းဆောင်နိုင်တဲ့အစိုးရအဖွဲ့ဝင်တွေပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေကိုအပြောင်းအလဲလုပ်တာဟာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုကိုဖော်ပြရာရောက်တယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကောင်းတဲ့လက္ခဏာတရက်လို့ပဲယူဆမိပါတယ်။ဒီလိုပြုပြင်ရေးမျိုးတွေကိုဒီမိုကရေစီနိုင်ငံတိုင်းလုံးဝရှိကြတဲ့အတွက်ပြည်သူတယောက်အနေနဲ့ကြိုဆိုမိပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်တရားဥပဒေစိုးမိုးရေးဟာပြည်မကြောရုံမှန်နိုင်ဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးကိုနိုင်နိုင်နင်းနင်းမကင်တွယ်နိုင်တဲ့ပြည်ထရေးဝန်ကြီးနေရာအပြောင်းလဲလုပ်ဖို့လေအလွန်အရေးကြီးတယ်လို့ယူဆမိပါတယ်။အကြောင်းကတော့နောက်ကျောင်းပြန်လဲလူတွေအင်းနဲ့အားနဲ့ပါဝင်ပတ်သက်နေတဲ့ဘယ်အမှုကိုမှဖော်ထုတ်ဖန်ဆီးနိုင်ခြင်းမရှိတဲ့အပြင်လူစုလူဝေးတွေကိုဖြိုခွင်းတဲ့ပုံစံတွေဟာလည်းနောက်ကျောင်းပြန်လဲဖို့စနစ်တကျလုပ်နေသလိုဖြစ်နေပါတယ်။အထင်ရှားဆုံးကတော့ NLD ဥပဒေအကြံပေးပညာရှင်ဦးကိုနီကိုလောက်ကျန်တက်ချက်မှုနဲ့လက်ရှိရခိုင်ပြည်နယ်ကချင်ပြည်နယ်ကပြစ်ပခါတွေပါပဲ။ကာကြုတ်လက်အောက်ထဲမှာရှိနေတဲ့ပြည်ရေးရေးကိုအစိုးရလက်အောက်ရောက်ဖို့အစိုးရနဲ့ကာကြုတ်စဉ်ဆက်မပြတ်ဆွေးနွေးအထင်ရှားတဲ့နယ်လို့ယူဆမိပါတယ်။ဒါအပြင်လူတစုတစ်ဖွဲ့ရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံးမှုနဲ့အခွင့်အာဏာတွေကိုရာသပ်ပံကာကွယ်ပေးထားတဲ့2008အခြေခံဥပဒေကိုမဖြစ်မနေပြင်ဆင်ဖို့လည်းလိုအပ်ပါတယ်။ဒါအပြင်ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူအစိုးရကပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆွမ်းပေးဖို့တစ်ဖက်သက်ကန့်သက်ခံထားရတဲ့အမျိုးသားလူမျိုးရေးနဲ့ပြည်သူရေးရာစီမံခန့်ခွဲမှုအခမ်းအနားကိုလည်းအစိုးရရဲ့စီမံခန့်ခွဲမှုအောက်ရောက်ဖို့တွန်းအားပေးဆောင်ရွက်တင်မှာကြောင်းဆွေးနွေးလိုက်ရပါတယ်။
ဟုတ်ကဲ့ဒီမောင်တက္ကနာပြေးဆောင်မှာဒီစစောဒီဆွတ်ဆွတ်ဒီမှတ်ချက်ဒီမှာဟိုတွေ့ရတာဒီစစ်တပ်ဒီလုပ်ပိုင်ခွင့်နဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအဟံထားကြောင့်ပြည်ရင်ပြောင်းလဲရေးမှာစိန်ခေါ်မှုတွေရှိနေတာကိုထောက်ပြထားတွေ့ရပါတယ်။ဒါပေမဲ့ဒီလိုဒီအခြေခံဥပဒေရဲ့ဒီဖွဲ့စည်းပုံရဲ့အကန့်အသတ်တွေရှိရဆိုတာမှန်မှန်ပဲလေ။ဒါကြောင့်ဖွဲ့စည်းပုံကလည်းကျွန်တော်တို့ကမပြင်းနိုင်တဲ့အချိန်မှာပြည်ရင်ပြောင်းလဲရေးအတွက်ကဲစော်ဒီထပ်ပေါက်ကမရှိပါဘူးလေလား။ကိုယ်တော်တင်တခြားနည်းလမ်းတွေရောဘာတွေရှိမလဲ။
ဟုတ်ကဲ့ခင်ဗျာဟိုအခုသဖြင့်တော့ကျွန်တော်တို့ဒီဝန်ကြီးဌာနတွေမှာအခုက performance ပေါ့နော်စွမ်းဆောင်ရည်မပြနိုင်ဘူးဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မဆိုင်ဘူးလို့ထင်ပါတယ်ဆိုတော့ဒီဝန်ကြီးဌာနတွေကိုကျွန်တော်တို့စွမ်းဆောင်ရည်တက်စီခြင်းလေဆိုရင်တက်အောင်လုပ်နိုင်တဲ့ခုနဒီလဲပြတာဖြစ်ဖြစ်သွမုံရင်လည်းတခြားဟိုမဟာဗျူဟာချတာဖြစ်ဖြစ်လုပ်လို့ရှိရင်ကျွန်တော်တို့စွမ်းဆောင်ရည်တက်နိုင်တယ်လို့ထင်ပါတယ်အခုသဖြင့်တော့ကျွန်တော်တို့ဦးစားပေးကိစ္စတွေသတ်မှတ်ဖို့လိုတယ်နောက်တစ်ခါကျွန်တော်တို့ quick win ဆိုခေါ်တဲ့ဟိုအမြင်များပေါ့ဗျာလုံလိုက်လို့ရှိရင်ရလထွက်နိုင်တဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါလေးရှာဖွေပြီးတော့အကောင့်တွေပို့ဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုယ်စီသူတော်ခင်ဗျာကျွန်တော်ဒီဖွဲ့စည်းပုံကအကန့်အသတ်တွေကြောင့်ဒီပြုရကြောင်းလေးကိုထင်တော့မလုံနိုင်ဘူးဆိုရင်အပိုင်းတွေရှိနေမယ်လေဒီအုပ်ချုပ်ရေးပိုင်းတွေမှာဟိုစာနေပြီးတော့ပြုရကြောင်းလေးကိုလုံနိုင်တဲ့အပိုင်းတွေရောဘာတွေများရှိမလဲ
ရှိရတော့အများကြီးပေါ့ကျွန်တော်ဖွဲ့စည်းပုံကတော့အဓိကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့မရအောင်အဲ့လောက်ထားတာတွေပါလေအဲ့အရာကြီးကတော့ခက်တာပေါ့ဗျာအဲ့တော့ဝန်ကြီးဌာနတွေမှာလည်းတက္ကသိုလ်တွေခန့်မှန်းထားတဲ့ဝန်ကြီးဌာနတွေအများကြီးရှိတယ်အဲ့ဌာနတွေဆိုရင်အများကြီးကျွန်တော်ပြည့်စုံတယ်ပေါ့နော်ဒီနေ့တိုင်းဝန်ကြီးချုပ်တွေဆိုလည်းအဲသူတို့အုပ်ချုပ်လို့ကျွန်တော်တို့ရနေတာပဲဆိုတော့သူတို့ဘက်ကလည်းကျွန်တော်အများကြီးရွေးတင်တယ်ဆိုတော့အဲ့ဒီအခါကျတော့ဟိုအဓိကတော့ဟိုလုပ်ဖို့ပါပဲဟို2008ဖွဲ့စည်းပုံအခြေခံဥပဒေကဟိုပြင်ဖို့ကလည်းကုလသမဂ္ဂမလွယ်သေးဘူးမလွယ်သေးဘူးဆိုတော့ကုလသမဂ္ဂလိမ့်ထားလိုက်ဖို့ပဲရှိတယ်ပေါ့နော်ဆိုတော့အဓိကတော့ကိုယ်လုပ်ကိုယ်လုပ်ရင်တော့ဒီ2008အခြေခံဥပဒေအောက်မှာကဒီလုံးလို့ရတယ်အများကြီးရှိပါတယ်သူပြန်တော့စီဝါရေးဝန်ကြီးဌာနတွေဆိုရင်ဒီနိုင်ငံဝန်ကြီးဌာနတို့ပါလို့ဆိုတကယ်တော့ဘာမှမဆိုင်ဘူးပေါ့နော်2008ခြေကဥပဒေပြည်ကကြတော့ဟိုလူတွေထဲမှာလည်းဝန်ကြီးတွေကလည်း NLD ဆိုရချုပ်လို့မရဘူးဆိုရဝန်ကြီးလည်းမရှိပါဘူးညွန်ချုပ်တို့နေရန်အတွင်းဟိုကိုမကြိုက်ချုပ်ပြစ်လိုက်လို့ရတာပဲတခုပဲရှိတယ်ပေါ့နော်ချုပ်ပြစ်လိုက်တယ်ဆိုရင်ထုတ်ပတ်ယူရတော့ဘာကြောကြောစမ်းဆောင်မှုကတက်လာဖို့လိုတယ်ပေါ့ဆိုရင်ဒါကြတော့ဟိုလူလုံးကတော့ရပါတယ်တော့မြင်တော့လေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုစစောအစိုးရမှလည်းဒီကိုအောင်သူကြီးထောက်ပြတော့ရရှိပါတယ်ကျွန်တော်ဒီမြန်မာနိုင်ငံပြည်ရင်ကြောင်းလေးမှရှိဟိုစိတ်ကောင်းချက်တွေရှိနေတယ်ဆိုတော့ဒီစိတ်ကောင်းချက်အနေနဲ့ပြောမယ်ဆိုရင်လည်းတစောကျွန်တော်ကြုံနေရတာဒီနိုင်ငံတကာလည်းဝိုင်းအာရုံစိုက်နေတဲ့ရခိုင်ပြည်နယ်အရေးရှိမယ်နောက်ဒီဟိုအစိုးရကိုယ်တိုင်ကဦးစားပေးမယ်ဆိုပြီးပြောထားတဲ့ပြည်ရင်းငင်းငင်းရေးကိစ္စတွေလည်းရှိနေတယ်ဆိုတော့ဒီလိုအပိုင်းတွေမှာကံကြွဖြစ်ရှင်းရမှာရောလူပိုင်းမူပိုင်းဒီဦးဆောင်မှုအပိုင်းမှာအပြောင်းလဲတွေလုပ်ဖို့လိုမလားကိုယ်တို့ရင
်ဟုတ်ကဲ့လိုပါတယ်ခင်ဗျာဆိုကျွန်တော်တို့ဒီအခု NLD အစိုးရရဲ့တက်တန်းလျှောက်ကျတော့ပြန်ကြည့်တော့ဗောနော်အထူးဖြစ်တော့ဒေါက်ဆန်းစုကြည်ဟာသူယုံကြည်ရတဲ့သူတွေကိုအဓိကဦးစားပေးခန့်လာပြီးဆိုတော့အထူးသဖြင့်အခုငြိမ်းချမ်းရေးကော်မရှင်အနေနဲ့စလို့အခုကိစ္စတော့များများဗောနော်ဆိုတော့အဲ့ဒီမှာဆိုလို့ရှိရင်သူကတကယ်စောင့်ဆောင်ရည်ကိုကြည့်သလားသို့မဟုတ်ရင်သူ့ရဲ့ယုံကြည်မှုကိုကြည့်သလားဆိုတဲ့အခါကျတော့လူယုံကြည်မှုပေါ်မှာဟိုကြည့်ပြီးခန့်ရတာများတာတွေ့ရခင်ဗျာကျွန်တော်အရင်ကထားမှတော့ကျွန်တော်ထင်တယ်အခုချိန်မှာပြန်ပြီးတော့ဟိုတုံးတာပြင်ပြီးလို့ကျွန်တော်ချက်ပါတယ်
โอเคဟိုအရင်တော့လည်းကျွန်တော်တို့ကြားဥပါတယ်ဒီအရင်ဒီဥနေဝင်လက်ထက်မှာတော့ဆိုလို့ရှိရင်လည်းဟိုလူပေါင်းလူတော့ဆိုပြီးလူတော်လူပေါင်းမဟုတ်ဘဲနဲ့ဟိုကောင်းတဲ့လူကိုစကားနားထောင်မဲ့လူကိုရွေးပြီးတော့နောက်မှာတော်တော်လောက်ယူမယ်ဆိုတော့အယူအဆမျိုးရှိခဲ့ပြီးတော့မျိုးကျွန်တော်တို့ကိုယ်သူကြီးထောက်ပြတော့ပြန်တော်တတိယမိပါတယ်ဆိုတော့ကိုစီသူရဲ့သဘောထားလည်းကျွန်တော်ကြားချင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီအဓိကစိန်ခေါ်ချက်ဖြစ်ရှိနေတဲ့ဒီရခိုင်ကိစ္စဒီပြည်ဝင်ညီညွတ်ရေးကိစ္စကြီးလက်ရှိနေရဆိုတော့ဒီပိုင်းတွေကံတွေဖြစ်ရှင်းနေမှာလူပိုင်းမူပိုင်းဒီဥဆောင်မှုအပိုင်းမှာအပြောင်းလဲတွေဘယ်လောက်ထိလုပ်ဖို့လိုအပ်နေလဲလဲဒီလိုမှာ
ဒီကတော့လုံနိုင်တဲ့လူပေါ့ဗျာလုံနိုင်တဲ့လူဆိုတာကတော့ဟိုအရေးချင်းရှိတဲ့လူဖြစ်တယ်အဲနောက်တစ်ခုကတော့ဟိုနိုင်ငံရေးရလဲလက်ခံနိုင်တဲ့လူဖြစ်တယ်ပေါ့နော်အဲ့ဒီနှစ်ခုကိုကျွန်တော်တို့ကမျှပြီးတော့ဟိုရွေးဖို့လိုတာပေါ့ဆိုတော့နောက်ပြီးတဲ့အခါကျရင်ကိုကတ်လိုက်တဲ့လူကလဲကိုကဟိုချိရောက်ချင်းလို့ခတ်လိုက်တာဖြစ်နေရှင်ပဲဒါပေမဲ့သူကအဲ့ကိစ္စစိတ်ဝင်စားတာမဟုတ်ဘူးပေါ့နော်ဆိုရတာကြတော့သူကစိတ်အားတုံးခွန်ဆိုင်မလုပ်နိုင်ဘူး။နောက်ပြီးတော့လေးလာမှုလည်းအားနေတယ်။အဲ့လိုမျိုးလူတွေကြရင်တော့ဟိုလဲချင်လိုက်မှပဲသူ့အတွက်လည်းဆက်ဆက်ပေါ့။နောက်မှလို့သူကလည်းအားနာတော့သူကလုံနေရတော့အစွမ်းမပြနိုင်ဘူးဖြစ်နေတယ်။အဲ့ကကြတော့ဟိုအဓိကတော့လူမှန်နေရာမှာမှာပဲလူတွေကိုချိမြောက်ချင်လို့ကျွန်တော်တို့ရွေးလိုက်တယ်ဆိုရင်လည်းဟိုလူမှန်နေရာမှာမကန့်ရင်ချိမြောက်ရမရောက်ဘူးလေ။ကျွန်တော်တို့ဖြစ်တတ်တယ်ပေါ့နော်။နောက်ပြီးတော့ဟိုရလမထွက်တဲ့အခါကျတော့အဲ့လူလည်းဒုက္ခရောက်နိုင်တာမျိုးရှိတယ်။တခြားနေရာမှာကြောင်းတုံးလိုက်ရင်တော့သူကလည်းအစွမ်းပြခြင်းကျွန်တော်တို့ပြနိုင်တယ
်။
အဲ့တော့ဆိုရင်တော့ဟိုလူမှန်နေရာမှာပါပဲဟုတ
်။ Okay ပင်နယ်ဆွေးနွေးပြကြတဲ့ဦးစီးရဲ့သူဦးအောင်သူရင်းကိုယ်လည်းပါဝင်ဆွေးနွေးသူတွေနဲ့စာရင်းအီးမေးလ်တွေပို့သူတွေတောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။